မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအကြမ်းမဖက် CDM နီးနဲ့အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေမှာပါဝင်ခဲ့ကြတဲ့ဌာနဆိုင်ရာဝန်ထမ်းတွေနဲ့အခြေခံပညာရေးကဆရာဆရာမတွေလည်းအများအပြားပါဝင်ပါတယ်။အာဏာသိမ်းစစ်တပ်ရဲ့ဖိနှိပ်မှုတွေကြောင့်ပြည်တွင်းကနေရဲစွန့်ခွာခဲ့ကြရသူတွေအများအပြားရှိတယ်လို့တချို့ကထိုင်းမြန်မာနယ်စပ်မှာခိုးလုံနေကြရတာပါ။အချိန်ကာလကြာလာတာနဲ့အမျှလုံခြုံရေးနဲ့စားတောက်နေထိုင်ရေးအခက်အခဲတွေပိုများလာတယ်လို့မဲဆောင်မှာရောက်နေတဲ့အခြေခံပညာရေး CDN ဆရာမတူကပြောပါတယ်
။နှစ်ရှိအနေထားကြောင့်လေကျွန်မတို့ကတော့ဟိုနေစေးရယ်နည်းနည်းအခက်အခဲဖြစ်တာပေါ့နော်အဆောင်တွေပါလေငားနေရတယ်ဆိုတော့နေစေးအခက်အခဲရှိတယ်ပြီးရင်လုံခြုံရေးမှလည်းနည်းနည်းအခက်အခဲရှိတာပေါ့စုပြီးတော့ငားနေတယ်ပေါ့ပြီးလို့ရှိရင်နေစာအလုံးရှိလို့ရှိရင်မြင့်သာဝင်လုံးလိုက်နားလိုက်အမျိုးအလုံးတော့အမြဲတမ်းရှိအမျိုးပဲဖြစ်ပြီးတော့နေနေရတယ်ဆံမအစင်တော့မပြေဘူးတခါတလေရဲတွေအစ်စ်အစေးတွေတော့ရှိတယ်ဆံမတခါတလေပေါ်ရတယ်တခါလေမတုံရသွားတဲ့နေ့တော့ရှိတယ်မရှိတဲ့ရက်လည်းရှိအလုံးကကျမတို့အတွက်နေဖို့စိတ်ချလုံခြုံစိတ်ချတဲ့နေရာတခုဖြစ်ချင်တာပေါ့နော်ပြီးလို့ရှိရင်နေဖို့စရိတ်တွေပါတွေကတော့ကျမတို့မှလုံလာတော့မရှိဘူးကရက်မိတွေလည်းကြာနေပြီဆိုတော့လေတနည်းခွဲလည်းရှိလာပြီဆိုတော့ကျမတို့ရောက်လာတာ
မဲဆောက်မှာရှိနေတဲ့အခြေခံပညာက CDN ဆရာဆရာမတွေအတွက်ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကနေတဆင့်စံနဲ့စီလစဉ်ထောက်ပံ့ပေးနေတယ်လို့ပြောပါတယ်နေထိုင်စားသောက်ဖို့အခြေခံစည်းတွေအပြင်အခြားလိုအပ်ချက်တွေကြောင့်အလုပ်လုပ်ကိုင်မှုကလည်းတရားဝင်နီးလန်းနဲ့အခက်ခဲနေလို့ကြုံရကြပန်းလုပ်နေရတဲ့အခြေအနေမှာရှိနေတာပါရတဲ့ဝင်ငွေနဲ့အိမ်ငှားကတော့မလုံလောက်ဘူးလို့မဲဆောက်မျိုးကအခြေခံပညာရေး CDN ဆရာဆရာမတွေနဲ့နှီးဆက်သူတူကအခုလိုပြောပါတယ်
။အိမ်ငှားလေးရတဲ့အခါကျတော့ဒီအိမ်ငှားစိတ်ကြီးကြီးရတယ်တော်တော်လေးညံ့တယ်။ဝင်ငွေကလည်းခုန်ပြီးပါတယ်မရှိတဲ့အခါကျတော့အိမ်ငှားသိရှင်းမှုကိစ္စတွေစားဖို့တောက်ဖို့ကိစ္စတွေသူတို့မှတော်တော်လေးကက်ပြီးလင်တာနိုင်ကြတယ်။ဟိုအဓိကတော့အခြေခံပညာရေးရဆရာဆရာမတွေပုံပြီးဒုက္ခရောက်တယ်
CDM ဆရာဆရာမတွေအပါအဝင်မဲဆောက်ကိုထွက်ပြေးခိုးလုံနေကြသူတွေကိုအခြေခံစားနပ်ရိက္ခာမျှဝေထောက်ပံ့ပေးနေတဲ့ New Myanmar Foundation ကတော့အခုနောက်ပိုင်းအလှူရှင်တွေရဲ့အခက်အခဲတွေကြောင့်ရိက္ခာလျှောက်ထားနိုင်တဲ့သူတွေထဲမှာအခြေခံပညာရေးက CDM ဆရာဆရာမတွေမပါဝင်တော့ဘူးလို့ပြောပါတယ်။ဒါပေမဲ့သူတို့ရဲ့မိသားစုဝင်တွေကတော့လိုအပ်ရင်လျှောက်ထားနိုင်တယ်လို့ New Myanmar Foundation အဖွဲ့မန်နေဂျာမဟေမာကပြောပါတယ်။
ကျမတို့ဒီ CDM တွေအတွက်ကိုဘယ်လိုပုံစံနဲ့ဒီလိုမျိုးရွေးချယ်ပြသွားလဲဆိုတော့ကျမတို့ဒီရိတ်ခါနဲ့ပတ်သက်ပြီးတော့ပေးတဲ့အလှူရှင်တွေဘက်ကနေပြီးတော့ budget အခက်ခဲပေါ့နော်သူတို့ကဒီတစ်နှစ်နဲ့တစ်နှစ်ကျော်ကာလအတွင်းမှာသူတို့ကဒီလျှောက်သမျှလူတိုင်းကိုပေးခဲ့ပြီးတော့အခုဒီနောက်ပိုင်းကြားတဲ့ခါကျတော့သူတို့ရဲ့ budget တွေမှာအခက်ခဲရှိလာတယ်ပေါ့နော်အဲ့ဒါအတွက်ကိုစီးဝေးတိုင်မြင်လိုက်တဲ့အခါကျတော့ဒီ CDM တွေမှာဆိုလို့ရှိရင်စစ်သား CDM ရှိမယ်ရဲ CDM ရှိမယ်ပြီးလို့ရှိရင်တခြားသော CDM တွေပေါ့နော်အဲ့ဒါမျိုးတွေကိုကျမတို့ကဟိုထောက်ပံ့မှုမပေးနိုင်တော့ဘဲနဲ့ဒီ NUG တို့ဘာလို့ကနေပြီးတော့ CDM သမားတွေကိုထောက်ပံ့တာရှိတယ်ပေါ့နော်။တခုရှိတာကကျမတို့ကရဲ CDM စစ် CDM ဆိုရင်တော့မိသားစုဝင်တွေကကျမတို့အနေနဲ့ထောက်ပံ့မှုမပေးနိုင်တော့ဘူးပေါ့နော်။ဒါပေမဲ့ပညာရေး CDM ၊ကျန်းမာရေး CDM တခြားသော CDM တွေအားလုံးကတော့CDM ခရီးကန်ရှင်တွေကိုဒါကျမတို့မပေးတာပေါ့နော်။သူတို့မိသားစုတွေကိုတော့ကျမတို့ရှောက်သမျှကိုအကုန်ပေးနေတယ်ဆရာမ။အဲ့လိုမျိုးအနေထားလေးတော့ရှိတယ်ပေါ့နော်။သူတို့မိသားစုCDM ကလွဲလို့မိသားစုဥပမာ၅ယောက်ထဲမှာတယောက်က CDM ပါတယ်ပေါ့။ကျန်းမာရေး CDM ပါတယ်ဆိုကျန်တဲ့၄ယောက်ကိုကျမတို့ကရှောက်ခိုင်းနေပေါ့နော်။ပြီးရင်ကျမတို့သူတို့တို့ကိုပြီးပါတယ်ဆရာမ။အဲ့လိုမျိုးအစီအစဉ်လေးနဲ့သွားနေပါတယ်ကွာဟုတ်။
အခြေခံစားနပ်ရိက္ခာမျှဝေထောက်ပံ့နေတဲ့အစီအစဉ်ကနေအခုလိုအကူအညီတွေဆက်မပေးနိုင်တော့တာကြောင့် CDM တွေအနေနဲ့ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NUGC မှာဓာတ်ရိုက်တောင်းခံကြဖို့ကိုလည်းတိုက်တွန်းထားပါတယ် CDM တွေကတော့သူတို့အနေနဲ့ထိုင်းနိုင်ငံမှာတရားမဝင်နေထိုင်ရတာဖြစ်တဲ့အတွက်အလုံအကိုင်းနဲ့စားဝတ်နေရေးအတွက်အကူအညီတွေလိုအပ်နေတာဖြစ်ပါတယ်မြန်မာနိုင်ငံအတွင်းဖိနှိပ်မှုတွေကြောင့်မဲဆောက်မှာခိုးလုံနေရတဲ့မြန်မာအများအပြားတရားဝင်နေထိုင်ခွင့်မရှိတာကြောင့်ထိုင်းအာဏာပိုင်တွေရဲ့ဖမ်းဆီးထိန်းသိမ်းတာကိုလည်းမကြာခဏဆိုသလိုခံရလေးရှိပါတယ်ရှင်။